Don San Suu Kyi ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအဓိကပြောသွားတာကတော့ NLD ပါတီရဲ့ရည်တည်ချက်ပဲဖြစ်တယ်လို့သတင်းစာရှင်းပွဲကိုတက်ရောက်တဲ့သတင်းသမားတွေကပြောပြပါတယ် NLD ပါတီဟာလူမှုရေးပါတီမဟုတ်ပဲနိုင်ငံရေးပါတီပဲဖြစ်တယ်လို့ဒေါ်ဟောင်ဆန်းစုကြည်ကပြောပါတယ်သတင်းစာရှင်းပွဲကိုတက်ရောက်တဲ့သတင်းတော်တူကအခုလိုပြောပြပါတယ
် NLD ဟာယူမဟုတ်ဘူးလူမှုရေးသင်္ဘောမဟုတ်ဘူးနိုင်ငံရေးပါတီဖြစ်နေပဲဆက်လက်ရည်ကိုကြိုးစားသွားမယ်လို့ပြောတယ်ဆက်နောက်တစ်ခုကသူပြောတာအခုရွေးကောက်ပွဲက free and fair မဖြစ်ဘူး90ရွေးကောက်ပွဲကတော့ free and fair ဖြစ်တယ်ပေါ့နောက်တစ်ချက်ပြောတာတပါတီစနစ်ကိုသူလက်မခံဘူးဟိုပါတီစုံဒီမိုကရေစီစနစ်ကိုပဲလက်ခံတယ်ဆိုတာပြောသွားတယ်အဲနောက်ဆုံးတစ်ခုကနိုင်ငံတကာကဝိုင်းကြီးကူညီကြဖို့လိုအပ်တယ်ဆိုတဲ့ဟာကိုပြောတယ်နောက်တစ်ခုကဆန့်ကျင်တဲ့ပတ်သက်လို့အများလက်မခံဘူးဆိုရင်သူပြန်ပြီးတော့စဉ်းစားပြီးသွားမယ်လို့ပြောရတယ
်တစ်ဆက်တည်းပဲတရုတ်ပြည်ပေါ်ထားတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့အမြင်နဲ့ပတ်သက်ပြီးတော့သတင်းတော်တူရဲ့မေးမြန်းချက်ကိုတော့အခုလိုပြန်ပြပါတယ
် I do not look upon China as an enemy and I think we must not see China as an enemy of those who want to
ကျမအနေနဲ့တရုတ်ပြည်ကိုရန်သူအဖြစ်မမြင်သလိုကျမအထင်ကျမတို့ဟာတရုတ်ပြည်ကိုမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ပြောင်းလဲရေးမှာရန်သူလို့မမြင်သင့်ပါဘူး။ဘာဖြစ်လို့လဲဆိုတော့တရုတ်နဲ့မြန်မာဟာအိမ်ကြီးချင်းတွေမဟုတ်ပါလို့ပြောဆိုသွားတာပါ။တစ်ဆက်တည်းပဲမျိုးသားရင်ကြားစစ်ရေးအတွက်ဘသူနဲ့မဆိုစကားပြောမှာဖြစ်တယ်လို့လဲဒေါ်အောင်ဆန်းစုကြည်ကပြောပါတယ်။သတင်းစာရှင်းပွဲကိုတက်ရောက်တဲ့သတင်းတောက်တူကအခုလိုပြောပြပါတယ်
။သူလက်ရှိမှာဘာလို့ဒီမိရခန်တော်ဘာလို့ဒီသူပြောတယ်ကောလေသူကပြောတယ်ဆန္ဒရှိခဲ့တယ်ဆိုရင်ဘောဆိုတော့သူပြောတယ်လား။ဘာလို့အလန်နဲ့ပတ်သက်ပြီးသူပြောတယ်လား။အလန်ကိုတော့သူကဒီမတ်တော်လည်းသူကြိုက်ပါဘူးတဲ့။လုံးလိုက်ရောက်တာဒါမှမဟုတ်တဲ့သူပြောတယ်ဗျ
။သတင်းစာရှင်းပွဲကိုတက်ရောက်တဲ့ဂျာနယ်သတင်းတောက်တူပြောပြသွားတာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲဟာတနအိခန့်ကြာခဲ့ပါတယ်။သတင်းစာရှင်းပွဲကိုပြည်တွင်းမှာရှိတဲ့ဂျာနယ်သတင်းတောက်တွေအပြင်နိုင်ငံခြားသတင်းဌာနတွေကသတင်းတောက်တွေတက်ရောက်တယ်လို့သိရှိရပါတယ်ခင်ဗျာ။